ဒီကတဲ့ဂျူလိုင်လ26ရက်နေ့ကမြန်မာနိုင်ငံနေရာအနှံ့ပြားမှာအပြည်ပြည်ဆိုင်ရာမူရစေဝအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတက်ဖြစ်ရင်းနဲ့အခမ်းအနားတွေကျင်းပကြပါတယ်။ရန်ကုန်မန္တလေးနဲ့တောင်ကြီးမှာဖမ်းဆီးရမိထားတဲ့မူရစေဝတွေမိချို့ဖြစ်စီတဲ့အခမ်းအနားတွေလုတ်ခဲ့ကြပြီးနေပြည်တော်မှာလုတ်တဲ့အခမ်းအနားမှာတော့သမရဦးဝင်းမြင့်ကိုယ်တိုင်တက်ရောက်မိခွန်ပြောပါတယ်။သူ့မိခွန်ကအတော်လေးကိုရှည်လျားပြီးမူရစေဝနဲ့ပတ်သက်လို့မြန်မာနိုင်ငံမှာတကယ်ဖြစ်ပျက်နေကြတယ်၊ပြဿနာတွေနဲ့နောက်နေနေကိစ္စတွေမှာသူဘလို့ကြိုက်တွေ့မလဲဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ပြောရရင်မူရစေဝပြဿနာနဲ့ပတ်သက်ပြီးသမရအဆက်ဆက်မှတ်ချက်ပေးပြောဆိုမှုတွေထဲမှာအပြည့်စုံဆုံးနဲ့အရှည်အများဆုံးမိခွန်းတော်ဖြစ်ဖွယ်ရှိပါတယ်။သူဘာတွေပြောခဲ့သလဲ။မူရစေဝနေနေသူ့အစီအစဉ်တွေကဘာတွေလဲ။ရှေ့လာကမြန်မာနိုင်ငံမူရစေဝပြဿနာအလားအလာဘယ်လိုရှိနိုင်မလဲဆိုတာကုရုဘသုံးသပ်တင်ပြသွားပါမယ်။
သမရဦးဝင်းမြင့်ဟာသူ့မိကွန်းထဲမှာမြန်မာနိုင်ငံကမူရစေဝပြဿနာကိစ္စပုံမှန်ရင်းလင်းဝန်ခံခဲ့ပါတယ်။မိကွန်းတနေရာမှာသူဟာပထမအကြိမ်လွှတ်တော်တက်တန်းကာလာလုံးကတရားဥပဒေစိုးမိုးရေးကော်မတီအတွင်းရေးမှုအနေနဲ့ပြည်내နဲ့တိုင်းပြည်ကိုတွားရောက်ခဲ့တဲ့အကြောင်းအဲ့ဒီမှာကျောင်းသူကျောင်းသားတွေဟာကျောင်းကျိအတွင်းမှာကိုပဲမူရစေဝတွေတုံးဆဲနေကြတာကိုစိတ်မကောင်းဖွယ်ရာကြားသိတွေ့ရှိခဲ့ရကြောင်းစာတင်ကျောင်းတွေမှာတော့မူရစေဝကိုကျောင်းသားလူငယ်တွေအဖိုးနဲ့နဲ့လက်လန်းမီလွယ်လွင့်တကူတုံးဆဲနေကြတဲ့တည်င်းတွေကြားသိခဲ့ရပြီးဒါဟာတိုင်းပြည်ရဲ့အနာဂတ်ကိုကြာရှုံးမှုနှွန်တွင်းတဲ့တွန်းပို့နေတယ်လို့သူခံစားရတယ်လို့ဆိုပါတယ်ဒီပြဿနာကိုညီညီညွတ်ညွတ်နဲ့မဖြေရှင်းနိုင်ဘူးဆိုရင်နောင်လောက်နဲ့ဆယ်စုနှစ်အတွင်းမြန်မာနိုင်ငံရဲ့အနေအထားမတွေးဝင့်စရာအခြေအနေစိုက်ရောက်လာနိုင်တယ်လို့ဆိုပါတယ်ဒါတွေကမြန်မာနိုင်ငံရဲ့မူရစည်းဆွဲပြဿနာလောက်ကိုပြောတာရှိပါသေးတယ်သမရဦးဝင်းမြင့်အနေနဲ့သူ့နိုင်ငံထဲမှာဖော်ပြမထားပေမယ့်မြန်မာနိုင်ငံမူရစည်းဝါထုတ်လုပ်ဖြန့်ဖြူးမှုဟာအင်းကြီးချင်းနိုင်ငံတွေတွေမကအရှိအလေပိုင်းနိုင်ငံတွေကနေဒါလိုဝေးလံခေါင်းထားတဲ့နိုင်ငံတွေအထိဒုက္ခပေးနေတာတွေ့မြင်နိုင်ပါတယ်တင်ကြသေးခင်ကမလေးရှားနိုင်ငံမှာကွန်တိန်နာနဲ့ဖမ်းမိလိုက်တဲ့စိတ်ကြွနဲ့မူရစည်းအမြောက်အများဖမ်းမိတဲ့ကိစ္စဟာနမူနာတစ်ခုပါမြန်မာနိုင်ငံရှမ်းပြည်နယ်ရွှေတရီကန်ဧရိယာကထုတ်လုပ်တဲ့မူရစည်းဝါအများအပြားမြန်မာနိုင်ငံအနှံ့အပြားကိုစီးထွက်သွားပြီးတချို့ပြည်တွင်းမှာတုံးတချို့အင်းကြီးချင်းနိုင်ငံတွေစီရောက်အခုနောက်ဆုံးသိရတာကတော့တရားဝင်ကွန်တိန်နာလမ်းကြောင်းကနေတော့နိုင်ငံတကာကိုရောက်သွားတယ်ဆိုတာပါပဲ
သမရရဲ့မိခွန်းနဲ့မှာတော့2019ခုနှစ် UNODC ရဲ့အစီရင်ခံစာအရ2019ခုနှစ်အတွင်းဘိတ်ဆိုင်ပြုံးမှု25ရာခိုင်နှုန်းကျဆင်းပြီးထုတ်လုပ်မှုလည်း14ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်ဒီထည့်ပြောတာကတော့ infectmin လို့ star c လို့စိတ်ကြွဆေးပြားထုတ်လို့မှုအဆမတန်များပြားလာတာကိုပါ2018ခုနှစ်အတွင်းဖမ်းမိတဲ့မူရစေဝါတွေရဲ့ကာလတန်ဖိုးချိပဲတော့ကျပ်ငွေဘီလီယံ920ကျော်ကိုအမေရိကန်ဒေါ်လာနဲ့ဆိုသန်းပေါင်း380ဘိုလောက်တောင်ရှိနေပါတယ်တကယ်တကယ်လွတ်မြောက်ပြီးအယောင်းဝယ်အကူအသတ်လုပ်နေတဲ့ပမာဏဆိုရင်တော့ဒီထည့်အဆပေါင်းများစွာပိုများနိုင်ပါတယ်မူရစေဝါနေနေနဲ့ပတ်သက်ပြီးသမရကတော့လက်ကြီးပင်ရင်းနေရာတွေကိုကင်တွယ်ဖို့ရောင်းဝယ်ဖောက်ကားနေတာတွေကိုမမြင်ချေအောင်ဆောင်လွှတ်ထားပေးတဲ့အကြီးလိုက်စားသူတွေကိုအရေးယူဖို့ပိုင်ရှင်မဲ့ဆိုတာတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့ညွှန်ကြားထားပြီးဖြစ်တယ်လို့လည်းဆိုပါတယ်
။ဒါပြင်အောက်ခြေကအရေးယူကင်တွယ်မှုစိတ်ချတာကြောင့်သူ့ရဲ့သမရယုံမှာမူရစေဝါတာစီနှင်းကြီးအထူးအဖွဲ့ကိုဖွဲ့စည်းထားပြီးဖြစ်တယ်။မူရစေဝါနဲ့ပတ်သက်ပြီးဓာတ်ရိုက်တည်င်းပေးနိုင်တဲ့မူရစေဝါအထူးတည်င်းတိုင်ကြားရေးဌာနဆိုတာမျိုးလည်းဖွဲ့စည်းထားပြီးဖြစ်တယ်။မူရစေဝါတည်င်းပေးလာရင်အချက်အလက်တွေအားလုံးပြည့်ဝပေးထားမယ်။တင်းစီရမိတဲ့အထက်ကလည်းစုကျွေးငွေတွေပေးအုံးမယ်လို့ဆိုပါရယ်။သမရရဲ့မိကုံးကိုကြည့်လိုက်ရင်မူရစေဝါတာစီနှင်းကြီးရဲ့ပတ်သက်ရင်တာဝန်ရှိအောက်ခြေရဲတပ်ဖွဲ့အစီအစဉ်ကိုမယုံရတော့ဘူးဆိုတဲ့သဘောတယောက်ပါရယ်။အလားတူစကားမျိုးမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကလည်းပြောဆိုခဲ့ပါရယ်။ဒီကတဲ့လအတွင်းကျင်းပပြီးသွားတဲ့တိုင်းဟာအကောင့်ထဲဖော်နိုင်တဲ့လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာသူကမူရစေဝါပြဿနာတိုင်းအဆင့်ရဲမှုကြီးကိုမေးမြန်းတဲ့အကြောင်းရဲမှုကြီးပြန်ထေတာကအရင်လုံးကဆိုရင်ရဲတပ်ဖွဲ့ဟာမူရကုံကူးတွေကိုစုံစမ်းထောက်လန်းတဲ့အကြောင်းအခုနောက်ပိုင်းခေတ်ပြောင်းပြီးမူရမောင်ခိုတွေကရဲတွေဘာလုပ်မလဲအချိန်ကြီးစောင့်ကြည့်တရင်သေးတွေထားထားပြီးဖြစ်ကြောင်းဒါကြောင့်ရဲတပ်ဖွဲ့ကဖမ်းမယ်စီးမယ်ဆိုတာနဲ့ရှောင်ပြေးတာဖြစ်တဲ့အကြောင်းဒါကြောင့်မူရစေဝါနှိမ်ရင်းကြီးမလွယ်ကူဘူးလို့ပြောတယ်လို့ဆိုပါတယ်သူဆိုလိုရင်းကတော့ရဲတပ်ဖွဲ့အတွင်းအချင်းပြဲအာဂရီလိုက်စားမှုကြီးထွားနေတဲ့ပြဿနာကိုရည်ညွှန်းနေပြီးသမရမေကုံကလည်းအဲ့ဒီအချက်နဲ့ထပ်တူဖြစ်ကြောင်းအတည်ပြုထားပါတယ်။ဒါကြောင့်အောက်ခြေမှာအာဂရီလိုက်စားမူရစေဝါမဖမ်းလို့ဗဟိုကအထူးအဖွဲ့ဖွဲ့ပြီးဖမ်းဖို့ကြိုးစားရတယ်ဆိုတဲ့အတိတ်တည်းတက်ရောက်စီပါတယ်။တကယ်တကယ်အဲ့ဒီလိုအစီအစဉ်မျိုးအောင်မြင်နိုင်ပါမလားဆိုတာကတော့မေကုံထုတ်စရာအများကြီးရှိနေပါတယ်
။ဒီမှာလည်းမူရစေဝါပြဿနာကိုပြန်ကြည့်လိုက်ရင် ပင်ရင်ထုတ်လုပ်တဲ့နေရာတွေဟာနေမြေတည်ငြိမ်မှုသိပ်မရှိတဲ့လက်နက်ကန်ဧရိယာတွေများပါတယ်။အဲ့ဒီထဲမှာအစိုးရနဲ့အပြစ်မရရသေးတဲ့အဖွဲ့တွေအပြစ်ရပြီးသားအဖွဲ့တွေအပြင်အစိုးရအသိမှတ်ပြုပြည်သူ့စစ်လို့အဖွဲ့မျိုးတွေလည်းပါဝင်ပတ်သက်နေပါတယ်။ဒီအတွက်မြေစေဝါထုတ်လုပ်မှုအသေးချာရောကြဖို့ဆိုရင်လက်နက်ကန်ပြည်ပခပြည်လည်အောင်ဖြည့်ရှင်းတာကိုဩဇာကလက်နက်ကန်အဖွဲ့တွေရံပုံဝင်ရဖို့မြေစေဝါထုတ်လုပ်တာတွေမျက်စိမိတ်ပေးထားတာစတဲ့ပြဿနာတွေဖြည့်ရှင်းရမှာဖြစ်ပြီးအဓိကသက်ဆိုင်တာကတော့တပ်မတော်ပဲဖြစ်ပါလေ။နောက်တစ်ခုကတော့ရဲတပ်ဖွဲ့အတွင်းအာဂိလိုက်စားမှုထိထိရောက်ကန်ကွယ်ဖို့နဲ့မြေစေဝါစုံစမ်းထောက်လှမ်းဖမ်းဆီးရမှာကြွန့်ကျင်လာအောင်လုပ်ပေးဖို့ဖြစ်ပါလေ။ဒီလိုအဓိကကြတဲ့ပြဿနာတွေကိုမဖြေရှင်းနိုင်မဲ့ဘ ਹੁ မအထူးအဖွဲ့တစ်ဖွဲ့ထားရှိရုံတည်င်းပေးသူကိုစုငွေပေးမယ်လို့ကြေညာရုံနဲ့တော့မြို့စီဝါပြဿနာကြီးကိုထိထိမြောက်ကန်ကွယ်ဖြေရှင်းနိုင်လိမ့်မယ်လို့မမျှော်လင့်နိုင်ပါကြောင်းတင်ပြလိုက်ရပါတယ်။